တော်တာရှင်များခင်ဗျာနော်ဝေဝန်ကြီးချုပ်ယန်စ်စတိုဒန်ဘတ်ကမြန်မာပြည်မှာကာလအနည်းငယ်အတွင်းပြောင်းလဲတိုးတက်မှုတွေအများကြီးရှိကြတာမှန်ပေမဲ့လည်းဆက်လက်ဆောင်ရွက်စရာတွေအများကြီးရှိပါသေးတယ်ကျွန်တော်လက်တွေ့ကြကြပဲပြောချင်ပါတယ်ခင်ဗျာဒီလုပ်ငန်းတွေဆောင်ရွက်ရမှာစိတ်ပျက်စရာတွေတော့ကြုံရမှာအမှန်ပါပဲနှစ်ပေါင်းများစွာအုပ်ချုပ်ရေးစနစ်မှားယွင်းခဲ့တဲ့မြန်မာပြည်မှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုပါတယ်အဲ့ဒီလိုပြုပြင်ပြောင်းလဲမှုအတွက်မြန်မာပြည်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းလိုပါတယ်ခင်ဗျာကျွန်တော်အနေနဲ့နော်ဝေးကုမ္ပဏီတွေမြန်မာနိုင်ငံမှာတွားရောက်ရင်းနှီးမြှုပ်နှံစေချင်ပါတယ်ဒါ့အပြင်လည်းအဲ့ဒီရင်းနှီးမြှုပ်နှံမှုတွေဟာမြန်မာပြည်သူတွေအတွက်တကယ်အကျိုးရှိမဲ့လုပ်ငန်းတွေဖြစ်ဖို့တော့လိုပါတယ
် Norway is firmly committed to support Myanmar on its path towards more democratic and prosperous life
မြန်မာပြည်သူတွေရဲ့အကျိုးအတွက်ပါဝင်ပံ့ပိုးကူညီဖို့ကျွန်တော်တို့နော်ဝေးနိုင်ငံကအခိုင်အမာဂရုပြုပါရခင်ဗျာလို့ပြောသွားပါရခင်ဗျာ။နော်ဝေးဝန်ကြီးချုပ်အဲ့လိုပြောဆိုပြီးမှဒေါအောင်ဆန်းစုကြည်ကကျမတို့အနေနဲ့အခုစောစောကနော်ဝေးဝန်ကြီးချုပ်ပြောဆိုခဲ့သလိုပဲရှေ့ဆက်ရမယ်ခီးအဝေးကြီးဖြစ်သလိုအခက်အခဲတွေလည်းအများကြီးရှိမှာပါ။ဒါပေမဲ့အမျိုးသားပြည်နယ်တင့်မြတ်ရေးစိတ်ဓာတ်နဲ့အဲ့ဒီအခက်အခဲတွေကိုကြော်ဖြတ်ရမှာပါပဲ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကျမတို့လက်ခံပါတယ်
။ A human rights friendly democracy friendlyinvestment is what we are looking for that is to say that whatever investments are made must be made on the basis of transparency and accountability
ကျွန်တော်နိုင်ငံဒီမိုကရေစီတိဆောက်ရေးကိုအထောက်အကူပြုတဲ့ယင်းနှီးမြှုပ်နှံမှုတွေဖြစ်ဖို့တော့လိုပါတယ်ဒီမိုကရေစီတိဆောက်ရေးကိုပံ့ပိုးကူညီတဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာတဲ့ယင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်လိုချင်ပါတယ်ဘယ်လိုယင်းနှီးမြှုပ်နှံမှုမျိုးဖြစ်စေစာချုပ်ချုပ်ဆိုတဲ့အခါမှာနှစ်ဦးနှစ်ဖက်စလုံးကတာဝန်ယူမှုနဲ့ပွင့်လင်းမြင်သာမှုတော့ရှိရမှာဖြစ်ပါတယ်။ယင်းနှီးမြှုပ်နှံမှုတွေဟာအစိုးရချဲလဲကြိုးကင်မှုကိုသက်ဆိုးရှည်စေတဲ့ယင်းနှီးမြှုပ်နှံမှုတွေမဖြစ်ဖို့တော့လိုပါလိမ့်မယ်။အဲဒါကြောင့်ကျွန်တော်နိုင်ငံမှာလာရောက်ယင်းနှီးမြှုပ်နှံကြဖို့ကြိုးစားပါတယ်။ဒါပေမဲ့မှန်ကန်တဲ့ယင်းနှီးမြှုပ်နှံမှုတွေဖြစ်ဖို့တော့လိုအပ်ပါတယ်ရှင်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ခင်ဗျာ။